မြန်မာနိုင်ငံမှာဆက်ရနာတိမ်မှုကိုကန့်ကွက်ရှုံချတဲ့ဆုံးဖြတ်ချက်ကိုအမေရိကန်အောက်လွှတ်တော်မှတောက်ကြနေကတခဲနဲ့တည်ပြလိုက်ပါတယ်
ဖေဖော်ဝါရီလတရနေ့ကရွေးကောက်တင်မြှောက်ခံထားရတဲ့ဒေါက်ဆန်းစုကြည်ဆိုရကိုဖြုတ်ချပြီးတဲ့နောက်စစ်နောက်ပြမှုတွေကိုဖိနှိပ်ရမှာမြန်မာစစ်တပ်ကကြမ်းတမ်းတဲ့နီးပြူဟာတွေတိုးမြင့်အုံပြူနေတဲ့အပေါ်အမေရိကန်အောက်လွှတ်တော်အမတ်တွေကပြင်းပြင်းထန်ထန်ရှုံချခဲ့ကြပါတယ်။အောက်လွှတ်တော်ကတခဲနဲ့အတီးပြလိုက်တဲ့ဒီဆုံးဖြတ်ချက်မှာဆစ်ယာနာတိမ်မှုနဲ့မြန်မာအရက်သား ခေါင် ကျွန်တော်တို့ကတော့ဒီမိုကရေစီပြောင်းလဲထူထောင်ရေးအတွက်ဒီမိုကရေစီပြောင်းလဲထူထောင်ရေးအတွက်ဒီမိုကရေစီပြောင်းလဲထူထောင်ရေးအတွက်ဒီမိုကရေစီပြောင်းလဲထူထောင်ရေးအတွက်ဒီမိုကရေစီပြောင်းလဲထူထောင်ရေးအတွက်ဒီမိုကရေစီပြောင်းလဲထူထောင်ရေးအတွက်ဒီမိုကရေစီပြောင်းလဲထူထောင်ရေးအတွက်ဒီမိုကရေစီပြောင်းလဲထူထောင်ရေးအတွက်ဒီမိုကရေစီပြောင်းလဲထူထောင်ရေးအတွက်ဒီမိုကရေစီပြောင်းလဲထူထောင်ရေးအတွက် ောင်ရေးကိုထောက်ခံကြောင်းရှင်းရှင်းလင်းလင်းပြသရမှာဖြစ်တယ်လို့အောက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီဥက္ကဋ္ဌဒီမိုကရက်လွှတ်တော်အမတ် Grigory Mix ကမြန်မာပေါ်အရေးယူရေးထောက်ခံဖို့တိုက်တွန်းပြောကြရမှာထည့်သွင်းပြောဆိုခဲ့ပါတယ်ကြာသပတေးနေ့ကလည်းအောက်လွှတ်တော်မှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့အရေးယူမှုနောက်ထပ်ဥပဒေကြမ်းတစ်ခုကိုအတန်းနဲ့မဲခွဲဆုံးဖြတ်ပြီးအတည်ပြုခဲ့ပါတယ်။ဒီဥပဒေကြမ်းကိုအတည်ပြုပြဋ္ဌာန်းဖို့အထက်လွှတ်တော်မှလည်းမဲခွဲဆုံးဖြတ်ရမှာဖြစ်ပါတယ်။အဲ့ဒီအတွက်သမ္မတဂျိုးဘိုင်ဒန်အစိုးရအနေနဲ့မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေနဲ့ဒါတွေကိုသူတို့အစိုးရအနေနဲ့တုံ့ပြန်ဆောင်ရွက်နေတာတွေကိုလွှတ်တော်မှတင်ပြအစီရင်ခံဖို့လိုအပ်ပါလိမ့်မယ်။